Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2015ခုနှစ်မတ်လ31ရက်အင်္ဂါနေ့ညနေပိုင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ8နာရီအထိလိုင်းဒိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ကျမစုမမရှင
်မင်္ဂလာပါရှင်ကျမကခင်မျိုးတက်ပါဒီညနေခင်းသတင်းတွေကိုကိုအောင်လင်းဦးနဲ့အတူကြီးညာပေးပါပါအီရန်ရဲ့နျူကလ িয়ার အစီအစဉ်တွေအတွက်မူပေါင်းတစ်ခုချမှတ်နိုင်မှုတတ်မှတ်ကာလဟာဒီအင်္ဂါညမှာကောမို့ညှိနှိုင်းမှုရေညှိနှိုင်းရေးမှုတွေကအကျိတ်နဲ့ဆွေးနွေးနေကြပါတယ်မြန်မာနိုင်ငံမှာဆယ်စုနှစ်နဲ့ချီပြီးလက်နက်ကင်တိုက်ပွဲဝင်နေကြတဲ့တိုင်းဒေသလက်နက်ကင်တွေနဲ့မြန်မာအစိုးရတို့ကြားတနိုင်ငံလုံးပြစ်ခတ်ရဆက်ရေးအတွက်သဘောတူညီမှုအမူကြမ်းတရက်ကိုဒီကနေ့ပဲလက်မှတ်ရေးထိုးနိုင်ခဲ့ကြပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမဆွမွင
်ဟုတ်ကဲ့ပါရှင်ဒီညနေခင်းတင်ဆက်ပေးမယ့်သတင်းတူတွေထဲမှာဆိုရင်တော့စစ်ရေးတင်းမာနေတဲ့ကိုကန့်ဒေသဘက်မှာမြန်မာတပ်ဖက်ကနေနေ့စဉ်ရက်ဆက်ဆိုသလိုထိုးစစ်တွေဆင်နေပါတယ်လို့ကိုကန့်လက်နက်ကင်အဖွဲ့ကပြောပါတယ်
ဒီ connection ကို30ဒီနေ့လည်းဆို9ရက်ရှိကျွန်တော်ဖက်ကလည်းနေချက်တန်ရတာ4ရောက်တော့ပဲရှိတယ်သူတို့ဆစ်ကြောင်းတကြောင်းကို400တော့ရှိပါတယ
်ကိုကံပြောခွင့်ရဥထုံးမြက်လေးမှာရှင်ကချင်ဘက်မှာလည်းစစ်အင်အားတွေတိုးချက်နေတယ်ဆိုတဲ့အခြေအနေတွေမကြခင်အပြည့်အစုံနားဆင်ရဖို့ရှိပါတယ်နောက်ပိုင်းမှာလည်းဖမ်းဆီးခံကြောင်းသားတွေကိုရာဇဝတ်မှုပုံမှန်တွေနဲ့အာဏာပိုင်တို့ကဒီဆွဲချက်တင်လိုက်တဲ့အပေါ်မှာအမေရိကန်ပြည်ထောင်စုဘက်ကစိုးရိမ်မကင်းဖြစ်နေတယ်ဆိုတဲ့သတင်းနဲ့အတူထိုင်းနဲ့ကမ္ဘောဒီးယားဘက်ကထူးခြားတဲ့နောက်ဆုံးရသတင်းတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုအောင်လွင်ဦးတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင
်အီရန်ရဲ့နျူကလ িয়ার အစီအစဉ်တွေအတွက်မူပေါင်းတစ်ခုချမှတ်နိုင်ဖို့အင်္ဂါနေ့ညသကောင်ရံချိန်ကိုနောက်ဆုံးဖြစ်နေသတ်မှတ်ထားတာမို့ညှိနှိုင်းရေးမှုတွေဟာသဘောတူညီမှုရနိုင်ဖို့အတွက်အပြင်းထန်ကြိုးပမ်းနေကြပါတယ်ကမ္ဘာအင်အားကြီး6နိုင်ငံနဲ့အီရန်နိုင်ငံတို့ဟာသဘောတူညီမှုအတွက်မူပေါင်းချနိုင်ဖို့18လကြာဆွေးနွေးခဲ့ရတာဖြစ်ပါတယ်။ညှိနှိုင်းရေးမှုတွေကအခုဆွစ်ဇာလန်နိုင်ငံလူဇန်းမြို့မှာဆွေးနွေးနေကြတာဖြစ်ပြီးဒီသဘောတူညီမှုအတွက်တက်မှတ်ရမယ့်ကာလအီရန်ပေါ်မှာချမှတ်ထားတဲ့စီးပွားရေးဒဏ်ခတ်မှုတွေကိုဘယ်လောက်များများရုပ်သိမ်းပေးရမယ်ဆိုတာနဲ့တကယ်လို့အီရန်ဘက်ကသဘောတူညီချက်ကိုချိုးဖောက်လာရင်ဘာလုပ်ရမယ်ဆိုတာတွေနဲ့ပတ်သက်ပြီးသဘောထားတွေကွဲပြားမှုတွေကိုအခုထိသတိကြီးစွာနဲ့ညှိနှိုင်းနေဆဲဖြစ်ပြီးမျှော်လင့်ချက်တွေလည်းအမျိုးမျိုးဖြစ်နေကြတာပါ။အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကတော့ခက်ခဲတဲ့ပြဿနာတချို့ညှိနှိုင်းဖို့နေသေးတယ်လို့ပြောသလိုအီရန်ညှိနှိုင်းရေးမှူးအဘတ်အရက်ချီကတော့သဘောတူညီမှုကိုအင်္ကာဒါမှမဟုတ်ဗိုလ်တဖူးနေလောက်မှရနိုင်မယ်လို့ပြောပါတယ်။အီရန်နဲ့အင်အားကြီး6နိုင်ငံဖြစ်တဲ့ American, Britain, တရုတ်ပြင်သစ် Russia နဲ့ Germany နိုင်ငံတွေပါဝင်တဲ့ညှိနှိုင်းဆွေးနွေးပွဲတွေမှာသတ်မှတ်ရက်ကိုတိုးပြီးပေးလို့ရှိပါတယ်။ Nuclear အတွက်ကနဦးသဘောတူညီမှုရခဲ့တဲ့2013ခုနှစ်ကစပြီးကြည့်မယ်ဆိုရင်တော့သတ်မှတ်ရက်ကိုတိုးပေးခဲ့တာနှစ်ကြိမ်ရှိပြီဖြစ်ပါတယ်။
နိုင်ဂျီးရီးယားသမ္မတကိုလတ်ဂျိုနသန်နဲ့အတိုက်ခံခေါင်းဆောင်မိုဟမက်ဒ်ဘူဟာရီတို့ရှင်ပြိုင်ခဲ့ကြတဲ့စနေနေ့ကသမ္မတရွေးကောက်ပွဲရလဒ်အတွက်ကြံနေသေးတဲ့မဲတွေကိုဒီကနေ့မှလည်းဆက်လက်ရည်တွေ့နေပါတယ်။ဒီနေ့လာနေ့နောက်ပိုင်းတော့နိုင်ဂျီးရီးယားနိုင်ငံကပြည်နယ်ပေါင်း36ခုနဲ့ထောက်ဝက်လောက်မှာမဲတွေကိုရည်တွေ့ပြီးစီးခဲ့ရမှာအတိုက်ခံခေါင်းဆောင်ဘူဟာရီကပြည်နယ်10ခုမှာအနိုင်ရထားပြီးသမ္မတဂျိုနသန်ကတော့ပြည်နယ်10ခုနဲ့ဗဟုသုဟာရုံးဆက်ရာအပူချာမှာအနိုင်ရရှိထားတာပါ။တိုက်ခံကောင်းဆောင်အနိုင်ရခဲ့တဲ့အထက်မှာတော့သမရရဲ့အမာခံနေမြေလို့ယူဆထားကြတဲ့နိုင်ငံတောင်ပိုင်းကပြည်နယ်တွေလည်းပါဝင်ခဲ့ပါတယ်။နိုင်ဂျီးရီးယားနိုင်ငံကရေနံကျော်ဝါရနိုင်ဂျာမြဝန်ဒေသကပေါ့တ်ဟာကော့ခ်အနီးနာဒေသတွေမှာတော့ယူကော့ပွဲနောက်ပိုင်းပေါ်ပေါက်တဲ့ဆန္ဒပြပွဲတွေနဲ့အတူအာဏာပိုင်တွေကညမထွက်ရမယ့်ထုတ်ပြန်ထားတာပါ။တက္ကန် APC ပါတီကတော့ဒီဒေသမှာမဲမတမာမှုတွေရှိတယ်လို့ဆွဆွဲပြီးရွေးကောက်ပွဲကိုပြန်လည်ကျင်းပဖို့လည်းတောင်းဆိုထားပါတယ်။နိုင်ဂျီးရီးယားနိုင်ငံမှာ2012ခုနှစ်ရွေးကောက်ပွဲနောက်ပိုင်းသူပြတ်တန်ရုံကျင်းပမှုတွေနဲ့ကြုံခဲ့ရချိန်မှာတော့လူပေါင်း100လောက်သေဆုံးခဲ့ရပြီးအများစုကတော့နိုင်ငံမြောက်ပိုင်းဒေသတွေမှာဖြစ်ပွားခဲ့တာပါ။အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့ဗြိတိသျှနိုင်ငံခြားရေးဝန်ကြီးဖီလစ်ဟာမွန်တို့ကပူးတွဲကြေညာချက်တွေစာထုတ်ပြန်ခဲ့ရမှာတော့နိုင်ဂျီးရီးယားရွေးကောက်ပွဲမှာစိတ်နှောက်ယှက်ဖြစ်စရာလက္ခဏာတွေကိုတွေ့ရတဲ့အကြောင်းပြောဆိုခဲ့ကြပါတယ်။
အီရန်ရဲ့အားပေးထောက်ခံမှုရနေတဲ့ဟူသီသဘုံတွေကိုဆော်ဒီအရေဗျကဦးဆောင်ပြီးလေကြောင်းတိုက်ခိုက်မှုတွေနဲ့နှိမ်နင်းနေတဲ့ယေမန်နိုင်ငံကိုအီရန်ကအထောက်ပံ့တွေပေးပို့ခဲ့တယ်လို့အီရန်နိုင်ငံခြားရေးဝန်ကြီးဌာနကဒီကနေ့ပဲပြောကြားလိုက်ပါတယ်။ဒါပေမဲ့အီရန်ကလက်နက်တွေပေးပို့ခဲ့တယ်ဆိုတာကိုတော့မဟုတ်မှန်ကြောင်းညှင်းဆိုလိုက်ပါတယ်။ဟူသီသဘုံတွေကိုအီရန်ကလက်နက်တွေပို့ပေးတယ်ဆိုတဲ့ဆက်ဆွဲချက်တွေဟာလုံးဝလောက်ကျံပြောဆိုမှုတစ်ခုဖြစ်ပြီးစစ်တပ်သုံးမဟုတ်တဲ့လေရင်တွေနဲ့ဆေးဝါးနဲ့ကယ်ဆယ်ကူညီရေးပစ္စည်းတွေကိုပို့ပေးပို့ခဲ့တာလို့အီရန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရအမျိုးသမီးရဲ့ပြောကြားချက်ကိုကိုးကားပြီးအီရန်အစိုးရရဲ့ IRNA သတင်းမှာဖော်ပြထားပါတယ်။မဟာမိတ်စစ်လေရင်တွေဟာ ရေမင်းနိုင်ငံရဲ့မြို့တော်ဆာနာမှာဆက်လက်ဘုံကျဲတိုက်ခိုက်နေတာဖြစ်ပြီးမနေ့ကတော့လက်နက်သုံးလုံးတစ်ခုကိုထိမှန်ခဲ့တဲ့အတွက်အဲ့ဒီမှာကြီးမားတဲ့ပောက်ကွဲမှုတွေဖြစ်ပွားခဲ့ပါတယ်။ရေမင်းမြောက်ပိုင်းကဒုက္ခသည်စခန်းတစ်ခုနားမှာလည်းမနေ့ကမနေ့ပိုင်းအစောပိုင်းလေကြောင်းတိုက်ခိုက်မှုတွေကြောင့်လူပေါင်း45ဦးတည်းမနေ့သေဆုံးခဲ့ရတယ်လို့65ဦးလောက်ဒဏ်ရာရခဲ့ကြတာပါ။တချိန်တည်းမှာပဲအင်ဒိုနီးရှားနိုင်ငံအစိုးရကရေမင်းနိုင်ငံကိုရောက်နေတဲ့အင်ဒိုနီးရှားနိုင်ငံသားတွေကိုပြန်ခေါ်ဖို့လုပ်နေပြီလို့ပြောပါတယ်။ရေမင်းနိုင်ငံမှာကြောင်းတက်နေတဲ့အင်ဒိုနီးရှားနိုင်ငံသား2,900လောက်ရှိပြီးအလုတ်သမားက1,500လောက်ရှိနေတာပါ
။ဆီးရဲနိုင်ငံအတွက်နိုင်ငံတကာအလူရှင်တွေရဲ့ညီလာခံအတွင်းလူသားချင်းစာနာမှုအကူအညီဖြစ်ဒေါ်လာ900သန်းထည့်ဝင်ကူညီမယ်ကြောင်းအမေရိကန်ပြည်ထောင်စုကကတိပြုလိုက်ပါတယ်။ကုလသမဂ္ဂကတော့ဆီးရဲပြည်တွင်းစစ်တမ်းခံရသူတွေအတွက်အကူအညီဖြစ်လိုအပ်နေတဲ့ဒေါ်လာသန်းပေါင်း1,400ကိုဝိုင်းဝန်းထည့်ဝင်ကူညီဖို့တိုက်တွန်းထားတာပါ။နိုင်ငံကလူရှင်များညီလာခံကိုဒီနေ့မှာအင်ရှင်ဖြစ်လက်ခံကျင်းပတဲ့ကိုယ်ဝေးနိုင်ငံကလည်းဒေါ်လာ1,500ပေးဖို့ဒီနေ့အစောပိုင်းမှာပဲကတိပြုခဲ့ပါတယ်။ငါးနှစ်နေပါရှိလာနေပြီဖြစ်တဲ့ဆီးရီးယားပြည်တွင်းစစ်အတွင်းအနည်းဆုံးလူပေါင်း2,200လောက်သေဆုံးပြီး17တန်းလောက်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတယ်လို့လည်းကုလသမဂ္ဂရဲ့ကိန်းဂဏန်းတွေကဖော်ပြပါတယ်။ပြည်ခတ်တွေကိုမဖြစ်ရှင်းနိုင်တဲ့အတွက်လည်းဆီးရီးယားနိုင်ငံတွေမှာရှိနေကြသူတွေအတွက်အခုညီဖြစ်ဒေါ်လာ1,900လောက်လိုအပ်နေပြီးအိန္ဒိယတိုင်းပြည်တွေမှာခိုလုံနေသူတွေအတွက်တန်းပေါင်း9,500လိုအပ်နေတယ်လို့လည်းကုလသမဂ္ဂကသတိပေးထားတာပါ။
ဗီယိုအမေရိကန်အသံညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1068ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ဆယ်စုနှစ်နဲ့ချီပြီးလက်နက်ကိုင်တိုက်ပွဲဝင်နေကြတဲ့တိုင်းဒေသလက်နက်ကိုင်တွေနဲ့မြန်မာအစိုးရတို့ကြားတနင်္ဂနွေလုံးပြစ်ခတ်ရစဲသဘောတူစာချုပ် NCA မူကြမ်းကိုဒီကနေ့အင်္ဂါနေ့မှာလက်မှတ်ရေးထိုးခဲ့ကြပါတယ်။အစိုးရရဲ့ပြည်ထောင်စုငြိမ်းချမ်းရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့ရဲ့တနင်္ဂနွေလုံးပြစ်ခတ်ရစဲညှိနှိုင်းအဖွဲ့NCCT တို့ရဲ့ခုနှစ်ချိန်မြောက်ဆွေးနွေးပွဲခုနှစ်ရက်မြောက်နေ့မှာ NCA ကတနင်္ဂနွေလုံးအပြစ်ခတ်ရစေးသဘောတူညီချက်စာချုပ်တွေစရုပ်ထအမူကြမ်းကိုသဘောတူညီချက်ရခဲ့တာဖြစ်ပြီးသမရဦးသိန်းစိန်ရှင်းမောင်မှာနှစ်ဖက်ခေါင်းဆောင်တွေလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်။ရန်ကုန်မှာပြုလုပ်တဲ့လက်မှတ်ရေးထိုးပွဲမှာသမရဦးသိန်းစိန်ကအခုလိုသဘောတူညီချက်မူကြမ်းချမှတ်နိုင်တာဟာတန်ဖိုးမဖြစ်နိုင်တဲ့အောင်မြင်မှုတစ်ခုဖြစ်ကြောင်းပြောကြားခဲ့ပြီးအချိန်ကြာကြာလှုပ်ဆောင်မှုလိုတဲ့နိုင်ငံရေးဆွေးနွေးမှုတွေအတွက်အခုလိုပဲနှစ်ဖက်မျက်နှာစုံကြီးဆွေးနွေးသွားမှာဖြစ်ကြောင်းပြောပါတယ်။သဘောတူညီချက်အတွက်လက်မှတ်မရေးထုတ်ခင်အသုံးလုံးဆိုင်ရာနဲ့ပတ်သက်ပြီးစံသတ်မှတ်နှစ်ယောက်ညီလာခံတစ်ခုချင်းဖော်ဖို့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေဘက်ကပထမစီစဉ်ထားတာဖြစ်ပေမဲ့အခုဒီညီလာခံအတွက်တော့ရက်မထက်မှသေးပါဘူး။ဒါပဲပြပြအခုလိုတနိုင်ငံလုံးအပြစ်ခတ်ရစဲရေးအတွက်မူကြမ်းချမှတ်နိုင်ခဲ့တာဟာတမိုင်းဝင်ဖြစ်ပြီးထူးခြားတဲ့အောင်မြင်မှုတစ်ခုလို့ကုလသမဂ္ဂအထူးအကြံပေး VJ နံပြားကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အခုလိုလက်မှတ်ရေးထိုးနိုင်တာဟာမြန်မာနိုင်ငံရဲ့အနာဂတ်အတွက်အားလုံးပါဝင်ပြီးတဟဆတာမျှတဲ့လမ်းပေါ်ရောက်အောင်ညီညွတ်နိုင်တဲ့အတွက်ပထမခြေလှမ်းတည်ဖြစ်ပြီးနှစ်ဖက်ပူးပေါင်းဆောင်ရွက်လုပ်ဖို့အတွက်ယုံကြည်မှုအဆင့်အထကိုရောက်လာတာဖြစ်ကြောင်းလည်းပြောပါတယ်။ရန်ကုန်အမေရိကန်တန်ယုံကလည်းဆယ်စုနှစ်နဲ့ချီပြီးအခုလိုမငြိမ်းမချမ်းဖြစ်နေတဲ့မြန်မာနိုင်ငံမှာအမျိုးသားပြန်လည်တည်မြဲရေးအတွက်တမန်ဝင်ခြေလှမ်းတွေလှမ်းနိုင်ပြီဖြစ်ကြောင်းနဲ့ရည်ရှိခမ်းမဲ့ငြိမ်းချမ်းရေးရလာအောင်အားလုံးပါဝင်ပြီးထင်သာမြင်သာရှိတဲ့နိုင်ငံရေးဆွေးနွေးမှုတွေဆက်ပြီးလှုပ်သွားဖို့ဒီကနေ့ပဲကြေညာချက်ထုတ်ပြန်တိုက်တွန်းလိုက်ပါတယ်။တနင်္ဂနွေလို့ပြစ်ခတ်ရစေးရေးအတွက် NCCT အဖွဲ့မှမပါသေးတဲ့ဝမိုင်းလာရှမ်းပြည်တပ်မတော်တောင်ပိုင်းနဲ့နာဂတိုင်းဒေသလက်နက်ကိုင်အဖွဲ့တွေပါပါဝင်ဖို့ဆက်လက်ညှိနှိုင်းရမှာဖြစ်တယ်လို့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေထဲမှာလည်းဒီကနေ့ထိတိုက်ပွဲတွေကဆက်လက်ပြီးဖြစ်ပွားနေစေပါ
။မလေးရှားနိုင်ငံမှာတိုက်ခိုက်နေတဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ပေါ်ဖိနေတဲ့နောက်ဆုံးလောက်ရတစ်ခုဖြစ်ပုဂ္ဂလိကသတင်းစာတစ်စောင်ရဲ့ဝန်ထမ်း၅ယောက်ကိုအာဏာပိုင်ကဖမ်းဆီးလိုက်ပြီးအကြီးညိုဖြစ်စင်မှုနဲ့စုံစမ်းစစ်ဆေးနေပါတယ်။မလေးရှား insider သတင်းစာရဲ့ editor 3ယောက်ထုတ်ဝေသူနဲ့အမှုဆောင်အရာရှိချုပ်တို့ကိုတော့တင်းကျပ်တဲ့အစ္စလမ်ဥပဒေနဲ့အပြစ်ပေးအရေးယူဖို့အဆိုတရားကိုအစိုးရကပယ်ချခဲ့တယ်ဆိုတော့မကြာသေးခင်တုန်းကသတင်းတပုတ်နဲ့ဆက်နွယ်ပြီးဖမ်းဆီးခဲ့ပုံရပါတယ်။သတင်းစာတိုက်ကတော့မနေ့နောက်ပိုင်းမှာပဲရဲတွေကဝန်ရောက်စီးနှင်းရှာဖွေခဲ့ပြီးကွန်ပျူတာတွေနဲ့တခြားပစ္စည်းတွေကိုသိမ်းဆည်းသွားခဲ့တယ်လို့စီမံခန့်ခွဲမှု manager Leonel Morris သတင်းစာမ editor Zulkifli Sula မလေးသတင်းစာ editor Amin Iskandar ကိုပါဖမ်းဆီးခဲ့တာပါ။ထုတ်ဝေသူ Huke Tet နဲ့အမှုဆောင်ရရှိချုပ် Jahabar Sadiq တို့ကလည်းစစ်ကောင်မင်းမြန်ခဲ့တဲ့ yes ခံမှာပဲဖမ်းဆီးခံခဲ့ရတယ်လို့သတင်းစာတိုင်းတာဝန်ရှိသူတွေကပြောပါတယ်။သူတို့အားလုံးကတော့မလေးရှားနိုင်ငံက colony ခေတ်လက်ချက်နိုင်ငံတော်အကြီးအကျယ်ပြည်စင်မှုပုံမှန်နဲ့စစ်ဆေးမင်းမြန်နေပြီးအပြစ်ရှိတယ်လို့ဆုံးဖြတ်မယ်ဆိုရင်တော့ထောင်ဒဏ်3နှစ်ထိအပြစ်ပေးခံရနိုင်ပါတယ်။ဖမ်းဆီးခံထားရသူတွေကစစ်တွေရင်းနဲ့မီဒီယာဥပဒေနဲ့ပါအရေးယူမှုခံရကောင်းလဲခံရနိုင်ပါတယ်။
မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်စစ်တပ်ကအာဏာသိမ်းပြီးကတည်းကထုတ်ပြန်ထားတဲ့ဆဲဥချုပ်ရေးကိုရုပ်သိမ်းဖို့အတွက်ဗရင်စီမံခွင့်ပြုချက်တောင်းထားပြီလို့ထိုင်းနိုင်ငံကအုပ်ချုပ်နေတဲ့စစ်ကောင်စီအကြီးအကဲကပြောကြားလိုက်ပါတယ်စစ်တပ်အုပ်ချုပ်ရေးရုပ်မယ်မရုပ်ဘူးဆိုတာကိုဗရင်ဘူမိဘောကဆုံးဖြတ်မယ်လို့ဝန်ကြီးချုပ်ကသတင်းတောက်တွေကိုဒီကနေ့ပြောကြားခဲ့တာဖြစ်ပါတယ်
နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုအောင်လွင်ဦးတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုအရင်ဆုံးတော့တိုင်းရင်းဒေသကစစ်ရေးအခြေအနေတွေဦးစားပေးတင်ဆက်ပေးပါမယ်ဖုန်ကြားရှင်ရဲ့ကိုကန့်လက်နက်ကိုင်တပ်တွေရဲ့တရုတ်နယ်စပ်အနီးကရှင်ခုတ်ထံဒေသကစခန်းတွေကိုမြန်မာတပ်မတော်ကဒီကနေ့မှလည်း9ရက်မြောက်နေ့အဖြစ်ထိုးစစ်ဆင်နေပေမဲ့စခန်းတွေကိုသိမ်းနိုင်တဲ့အနေအထားတော့မရှိသေးပါဘူးတပ်မတော်ဘက်ကသတင်းတပတ်ကြော်ကြားထိုးစစ်ဆင်နေတဲ့ကချင်ဒေသဘက်မှလည်းစစ်ရေးကတင်းမာနေစေအခြေအနေပါမြန်မာပြည်အရှေ့ပိုင်းနဲ့မြောက်ပိုင်းတလွှားကစစ်ရေးအခြေအနေတွေနောက်ဒီစစ်ရေးတင်းမာမှုတွေရဲ့နောက်ကွယ်မှာဘလို့အခြေအနေတွေရှိနေသလဲဆိုတာကိုတော့မတ်သိန်ကီထိုက်ကစူးစီးတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ပါရှင်နလနိဗာကြမြင်လာပြီဖြစ်တဲ့မြန်မာပြည်အရှေ့ပိုင်းကိုကန့်တိုင်းရင်ဒေသကမြန်မာဆိုရထိုးစစ်တွေကတော့ပြင်းထန်နေစေဖြစ်ပါတယ်။ဒီကနေ့မှလည်းတရုတ်မြန်မာနယ်စပ်အနီးကကိုကန့်လက်နက်ကိုင်တပ် MNDAA ရဲ့စခန်းတွေကိုမြန်မာဆိုရက9ရက်မြောက်နေ့အဖြစ်တပ်သားယာနဲ့ချီအုံပြုထိုးစစ်ဆင်နေတယ်လို့လက်နက်ကြီးတွေလည်းထပ်တိုးအုံပြုထိုးစစ်ဆင်နေလို့ MNDAA ရဲ့ပြောခွင့်ရဦးထွန်းမြလင်းကပြောပါတယ
်။1933ဒီနေ့လည်းဆို9ရက်ရှိကျွန်တော်ဖက်ကလည်းနေချက်တန်ရတာ4ရောက်တော့ပဲရှိတယ်။တော်တော်စစ်ကြောင်းတကြောင်းကို400တော့ရှိပါတယ်။တခါလေးဆိုတကြောင်းတနေရာထိုးရတခါတခါလေးဆိုတကြောင်းတော့လည်းထိုးတယ်အဲ့လိုကြီး။၃ကြောင်းနဲ့ထိုးတဲ့အချိန်လည်းရှိတယ်။တော့ပင်းပင်းထန်ထန်ရှိပါတယ်။တော်တော်လေးပြောထားပါတယ်။ပြီးတော့အဲ့လက်နဲ့ကြီးရအများကြီးတုံးလာပါတယ်။ဆိုတော့ဥမာအရင်တော့ကအမြောက်ကလက်နဲ့ကြီးကဥမာ5လက်6လက်ဟုတ်ရင်တော့ဘောနော်စတော့ကပြီးတော့တပည့်ပြည့်နဲ့တိုးလာတယ်အခုဆို20ကျော်အထိတိုးလာပါပြီဥမာတနေရာကိုသူတို့ကလက်နဲ့ကြီးနဲ့ပြင့်ရင်အမြောက်စံက20ကျော်တပြိုင်တည်းကျပါတယ
်ဖုန်ချားရှင်ဦးဆောင်တဲ့ကိုကလက်နဲ့ကင်တက် MNDA ဟာအရင်မြန်မာစစ်အစိုးရနဲ့ဆက်ဆံရေးအဆင်ပြေခဲ့ပြီးအပြစ်ရခဲ့တဲ့တိုင်းရင်းသားလက်နဲ့ကင်အဖွဲ့တစ်ခုဖြစ်ပါတယ်ဒါပေမဲ့2009ခုနှစ်မှာအပြစ်ရရေးသဘောတူညီချက်ပြတ်ခဲ့ပြီးမြန်မာတပ်မတော်ရဲ့ထိုးစစ်ကြောင့်ကိုယ်ပိုင်အုတ်ချုပ်ခွရလောက်ကိုင်မျိုးကိုစွန့်ခွာထွက်ပြေးသွားခဲ့ရတာဖြစ်ပါတယ်။6နှစ်ကြာအခုချိန်မှာတော့ကိုကန့်လက်နက်ကင်တပ် MNDAA ကတိုင်းရင်းသားလက်နက်ကင်အဖွဲ့တစ်ခုအဖြစ်မြန်မာအစိုးရရဲ့တရားဝင်အသိအမှတ်ပြုမှုကိုပြန်ပြီးတော့လိုချင်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းမြန်မာအစိုးရဘက်ကတော့ကိုကန့်လက်နက်ကင်တပ် MNDAA ဟာမူရစေဝါကိုကိုပိုင်ထုတ်လုပ်ကိုတိုင်သုံးဆွဲရောင်းဝယ်ဖြန့်ဖြူးတာတွေကိုပြုလုပ်တယ်လို့ဒီကနေ့ထုတ်တဲ့အစိုးရအဘော်သတင်းစာတွေကဖော်ပြပြီးမူရစေဝါကုန်ကူးမှုကရတဲ့ဝင်ငွေနဲ့လက်နက်ဝဲဒေသခံတွေကိုလက်နက်တပ်ဆင်ပေးနောက်မူရစေဝါအသုံးပြုစေပြီးလောက်ကင်ဒေသတိုက်ပွဲတွေလည်းလူရေးသားခဲ့ပါတယ်တချိန်တည်းမှာပဲမြန်မာအစိုးရဘက်ကသတင်းတပတ်ကြော်ကြားထိုးစစ်ဆင်နေတဲ့ကချင်ပြည်နယ်မန်စီမြို့နယ်ဂိုက်ထိတ်ချေးရွာတဝိုက်မှာတော့ဒီကနေ့မှာတိုက်ပွဲတွေအေးနေပြီမဲ့မြန်မာတပ်မတော်ဘက်ကအင်အားထပ်တိုးထားတာကြောင့်အချိန်မရွေးတိုက်ပွဲဖြစ်နိုင်တဲ့အနေထားရှိတယ်လို့ကချင်လွတ်လပ်ရေးအဖွဲ့ GIW ရဲ့တွဲဖက်အတွင်းရေးမှူးဦးလာနန်းကပြောပါတယ်
။သူတို့ဘက်ကစခန်းတွေဖိပစ်လိုက်ရတဲ့စခန်းကတော့ဟိုခုပဲရှိတယ်ခင်ဗျာ။အဲ့ဒါဟိုမတက်ဆိုရသူတို့ဘယ်ဟာမှုဝင်ပြီးတော့ပထမအဆုံးတိုက်ပွဲဆင်နွယ်တဲ့စခန်းပေါ့နော်။ဂျာနက်စခန်းတွေကတော့ပုံမှန်ပါပဲခင်ဗျာ။တည်ငြိမ်နေလို့ပြောတော့မရဘူးခင်ဗျာ။အဲ့ဒီတစ်ပိုက်မှာသူတို့စစ်ကြောင်းတွေကဟိုလှုပ်ရှားမှုတော့ရှိသေးပါဟိုအင်အားတွေလည်းထပ်ပြီးတော့ဖြည့်ထားတယ်။ဒီလိုက်စာတဝိုက်မှာရှိတယ်သူတို့ရဲ့ခြေထောက်ဆန်းနေပြီးအင်အားကြီးထုတ်လုပ်ပြီးအဲ့ဘက်ကိုတက်ကူတင်းတဲ့ပို့လို့ထားတာရှိတယ်ခင်ဗျာ။အဲ့ကြတော့အဲ့စစ်ကြောင်းတွေမထွက်တွေ့ရတော့ဟိုဆက်ပြီးတော့ဒီတက်ပွဲဒီကတော့ဟိုဖြစ်လာနိုင်တယ်
။တိုင်းရင်းသားတွေနဲ့မြန်မာအစိုးရကြအပြစ်ရရေးဆွေးနွေးနေချင်းတက်မတော်ဘက်ကထိုးစစ်စင်တာကတစ်မှောင်ခိုးတွေကိုလိုက်လံတိုက်ခိုက်တာသာဖြစ်တယ်လို့မြန်မာအစိုးရကတရားဝင်ပြောပေမဲ့ KIO ဘက်ကတော့ဒါဟာအကြောင်းပြချက်ပေးတာဖြစ်တယ်လို့ပြောပါတယ်။ဒီထိုးစစ်တွေအတွင်းမှာလဲကချင်ပြည်နယ်မန်စီမြို့နယ်အတွင်းကမထက်ကြီးရွာက KIA ရှေ့တန်းစခန်းတစ်ခုကိုမြန်မာတပ်မတော်ကသိမ်းဆီးခဲ့ပါတယ
်။ရုပ်နိုင်ငံလူကြီးဘက်ကနေပြီးတော့ဒီပုံပေါ်ဘက်ကိုသူတို့လမ်းကြောင်းတစ်ခုဖောက်ဖို့အစီအစဉ်ရှိတယ်ခင်ဗျာ။ဒါဟာလွန်ခဲ့တဲ့96နှစ်ကနေစပြီးတော့သူတို့နာဝတခေတုံကသဘောတူညီချက်ရယူတဲ့လမ်းကြောင်းတစ်ခုရှိတယ်။အဲ့လမ်းကြောင်းကိုသူတို့ဟိုကုတ်သွေးလမ်းကြောင်းပေါ့ဗျာ။အဲ့လမ်းကြောင်းသူတို့ဖောက်ဖို့ဆိုတဲ့အစီအစဉ်ရှိတော့အဲ့လမ်းကြောင်းဟာဒီအခုဖြစ်တဲ့ဒီကိုက်ထိတ်ပတ်ဝန်းကျင်နဲ့ပြီးတော့လမ်းကြောင်းကအဲ့ဘက်နဲ့ချက်ရမယ်။ဦးလမ်းကြောင်းကအဲ့ဘက်ရှိတယ်ခင်ဗျ။အဲ့လိုဖြစ်တဲ့အခါမှာဒီစီမံချက်ကို2005မှာစပြီးတော့အကောင့်ထည့်ဖို့ဆိုတဲ့သူတို့ရေမှချက်တွေရှိကြတယ်။ဒီလိုဟာမျိုးဒီကြောင့်ပဲအဲ့ဒီ white မှာရှိတဲ့သူတို့ရဲ့စိတ်ကန်းတို့ဆိုရှင်းအောင်ဆိုတဲ့ရေမှချက်ဖြစ်ပါလိမ့်မယ်။ဟိုအဲ့ကြတော့ဒီ white မှာ တို့ဆက်ပြီးတော့စစ်စင်ရေးလောက်လာနိုင်တယ်ခင်ဗျာဒီတို့တစ်မောင်ခူလမ်းကြောင်းကိုဆိုတဲ့ဖမ်းဆီးတယ်ဆိုတဲ့ကိစ္စဒါတို့ရဲ့ဒီအကြောင်းပြချက်တစ်ခုပါအဲ့လိုတို့ရေမှတ်ချက်ကအခုကတော့ပြည်မီမှုမရှိသေးတဲ့ကြောင့်မို့အဲ့ data တစ်ပိုက်မှာတော့စစ်ရေးချင်းကတင်မဆဲလို့ပြောလို့ရတယ်
လက်တလုံးမှာလဲရန်ကုန်မြို့တော်မှာတိုင်းရင်းသားလက်နက်ကိုင်တို့နဲ့မြန်မာအစိုးရတို့ကြားတနိုင်ငံလုံးအပြည့်အခတ်ရက်စဲရေးဆိုင်ရာစာချုပ်မူကြမ်းတစ်ခုကိုသဘောတူခဲ့ကြပါပဲ။မြန်မာတပ်မတော်ထိုးစစ်တွေကိုရပ်တန့်နိုင်မယ့်အခြေအနေမရှိဘူးဆိုပြီးလဲ KIO ရဲ့ပြောခွင့်ရဦးလာနန်းကပြောပါလိမ့်ရှင်
။မတ်တိန်ဂီထိုင်တင်ပြပေးခဲ့တာဖြစ်ပါလိမ့်ရှင်။နောက်အဖမ်းခံကြောင်းသားတွေနဲ့ပတ်သက်တဲ့သတင်းတင်ပြပေးခြင်းပါတယ်။မြန်မာနိုင်ငံမှာပညာရေးဥပဒေပြင်ဆင်မှုဆန္ဒပြရင်းနဲ့ဖမ်းခံထားရတဲ့ကျောင်းသူကျောင်းသားတွေကိုအာဏာပိုင်တွေဘက်ကနေရာဇဝတ်မှုပုံမှားတွေနဲ့ဆွဲချက်တင်လိုက်တဲ့အပေါ်စိုးရိမ်မကင်းဖြစ်မိကြောင်းအမေရိကန်ပြည်ထောင်စုကပြောပါရတယ်။ဒါ့အပြင်ရန်ကုန်နဲ့လက်ပတန်းမှာဖြစ်ခဲ့တဲ့ဆန္ဒပြပွဲတွေအပေါ်အကြမ်းဖက်နှိမ်နှင်းခဲ့တဲ့ဖြစ်ရပ်တွေကိုလည်းတရားနည်းလမ်းတကျဗက်လိုက်မှုကင်းတဲ့စုံစမ်းစစ်ဆေးမှုတွေကိုပြုလုပ်ဖို့မြန်မာအစိုးရကိုတောင်းဆိုကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကမတ်လ30ရက်နေ့မှာကြေညာချက်ထုတ်ပြန်ထားပါတယ်။ရင်ကျင်းနိုင်ကတင်ပြပေးထားပါတယ်ရှင
်လက်ဗရန်မြို့မှာအကြမ်းဖက်ဖြိုခွဲခံခဲ့ရတဲ့ဒီမိုကရေစီပညာရေးတပိတ်မှပါဝင်သူတွေကိုပြီးခဲ့တဲ့သတင်းပတ်ထဲမှာအစိုးရကရာဇဝတ်မှုပုံမှန်တွေနဲ့ဆွဲချက်တင်လိုက်တာကိုအမေရိကန်နိုင်ငံသားရေးဌာနကကန့်ကွက်လိုက်ပါတယ်ပညာရေးဥပဒေပြင်ဆင်ရေးငြိမ်းချမ်းစွာဆန္ဒပြသူတွေကိုအခုလိုမျိုးဆွဲချက်တင်လိုက်တာကိုလည်းအမေရိကန်ပြည်ထောင်စုအနေနဲ့စိုးရိမ်မကင်းဖြစ်မိကြောင်းနဲ့သူတို့ကိုချက်ချင်းလွှတ်ပေးဖို့American နိုင်ငံသားရေးဌာနပြောခွင့်ရအမျိုးသမီးကအခုလိုပြောသွားပါတယ
်။ The United States is concerned by reports that the government of Burma has filed criminal charges against peaceful protesters engaged in campaign activities advocating reform of the national education law. We call for the immediate
ညတာပညာရေးဥပဒေပြင်ဆင်နိုင်ရေးတွေလှုပ်ရှားဆောင်ရွက်မှုတွေမှာပါဝင်ခဲ့ကြတဲ့ညီညွတ်စွာဆန္ဒပြသူတွေပေါ်မြန်မာအစိုးရကရက်စွေးပြမှုနဲ့ဆွဲချက်တွေတင်ခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်မှုနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုအနေနဲ့စိုးရိမ်မကင်းဖြစ်ပါတယ်။ညင်းချစွာစူပေးပိုင်ခွင့်ဆိုတဲ့အခွင့်အရေးတွေကိုချစ်တုံးခဲ့တဲ့အတွက်နိုင်ငံတွင်းမှာဖမ်းဆီးခံထားရသူတွေအလုံးကိုချက်ချင်းနဲ့ချွင်းချက်မရှိပြန်လွှတ်ပေးဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုပါတယ်။နိုင်ငံတွင်းမှာလူမှုရေးတည်ငြိမ်မှုညင်းချရေးနဲ့ဒီမိုကရေစီရရှိရေးအတွက်မြန်မာအစိုးရကထုတ်ဖော်ပြောကြားခဲ့တဲ့ဥတီချက်တွေပေါ်ဆောင်ရေးမှာထင်သာမြင်သာရှိမှုတာဝန်ယူတတ်မှုနဲ့တရားနည်းလမ်းကြဖြစ်နိုင်မှုတို့ကအရေးကြီးလာပါလေ
။တာယာဝတီထောင်မှာထိမ့်သိမ်းထားတဲ့လက်ဗရန်ကကျောင်းသားတပိတ်စစ်ကြောင်းမှပါဝင်သူ65ဦးကိုမက်လ25ရက်နေ့ကလက်ဗရန်မြို့မှာရုံးထုတ်ခဲ့ပြီးတရားလိုအဖြစ်ရဲအာဏာပိုင်တွေဘက်ကနေလူစုခွဲဖို့ညှဉ်းဆန်မှုနိုင်ငံတော်ကိုအကြီးညိုပြက်စေမှုစူပူအောင်ကြွစေမှုနိုင်ငံဝန်ထမ်းတွေကိုစော်ကားမှုစတဲ့ပုံမှန်တွေနဲ့ဆွဲချက်တင်ခဲ့တာပါ။မက်လ5ရက်နေ့10ရက်နေ့တွေကပညာရေးဥပဒေပြင်ဆင်ရေးငြိမ်းချမ်းစွာဆန္ဒပြပွဲတွေကိုရဲအာဏာပိုင်တွေတာဝန်တစိုက်လက်ပတ်ညီဝတ်ထားတဲ့သူတွေကကျောင်းသူတွေအပါအဝင်ဆန္ဒပြသူတွေကိုအင်အားသုံးချုံနှောင်ဖမ်းဆီးပြီးနံပါတ်တုပ်တွေနဲ့ရိုက်နှက်ဖြိုခွင်းခဲ့ပါတယ်။အဲ့ဒီနေ့ကဖြစ်ရပ်တွေကိုစုံစမ်းစစ်ဆေးပြီးအင်အားသုံးပြစ်မှုကျူးလွန်ခဲ့သူတွေကိုအရေးယူပေးဖို့မြန်မာအစိုးရကိုအမေရိကန်ကတိုက်တွန်းကြောင်းနိုင်ငံသားရေးဌာနပြောခွင့်ရအမျိုးသမီးကပြောပါတယ်။
We strongly urge an impartial and credible investigation into the events of March 5th and 10th in cooperation with civil society that would hold accountable all those involved in the violence. Mashla ngaye ni seye ni
ri rung ga phi ya twi ne pat de lu be lai mu kin pi yong ji ko sa mu shi de sou san sit sei mu rui ko pyu lu phu American pi dong su ga a le ne tai twon ma de di sou san sit sei mu rui ko a yat phe lu apwe si ne pu twe saung ye phu lu a pi in a lun chon a thong pyu ke de lun chon ye tat twi a pa win အကြမ်းဖက်မှုမှာပါဝင်ပတ်သက်ခဲ့ကြသူတွေအလုံးကိုအေးအေးယူပေးဖို့တိုက်တွန်းပါတယ်။ပြမလိုက်တဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်နိုင်ပြီးပြစ်မှုကျူးလွန်သူတွေကိုဥပဒေအရအေးအေးယူနိုင်မှသာနိုင်ငံတွင်းအပြန်အလှန်ယုံကြည်မှုတည်ဆောက်ရေးနှင့်အမျိုးသားပြန်လည်ရင်ကြားစေရေးပြင်စိတ်ဝင်းကွဲမှုတွေမနှက်ဆိုင်စေရေးစတဲ့ဥတီချက်တွေကိုဖော်ဆောင်ရမှာတိုးတက်မှုရရှိမှာဖြစ်ပါတယ်
။ဒီအတော်တွင်ကုလသမဂ္ဂဌာနချုပ်ကတာဝန်ရှိသူတွေနိုင်ငံတကာအဖွဲ့အစည်းတွေနဲ့တွေ့ဆုံဖို့နယူးယောက်မြို့ကိုရောက်နေတဲ့လူခွင့်ရေးရှင်နေကြီးဦးအောင်သိန်းကလည်းလက်ဗရန်ကျောင်းသားတပိတ်ပါဝင်လက်ဗရန်ကတောင်သူတွေရဲ့ဆန္ဒပြပွဲတွေကိုအစိုးရကနှိမ်နှင်းဖြိုခွဲရမှာတရားဥပဒေနဲ့ကိုက်ညီမှုမရှိကြောင်းတင်ပြဆွေးနွေးဖို့ရှိတယ်လို့ VOA ကပြောပါတယ်။လက်ရှိမြန်မာနိုင်ငံမှာပညာရေးဥပဒေပြင်ဆင်ဖို့တောင်းဆိုနေတဲ့ကျောင်းသားတွေရဲ့လှုပ်ရှားမှုကိုဥရောပသမဂ္ဂကအနီးကပ်စောင့်ကြည့်နေပြီးလွတ်လပ်စွာပြောဆိုခွင့်နဲ့စုဝေးခွင့်တွေကိုမြန်မာအစိုးရအနေနဲ့လေးစားဖို့တိုက်တွန်းကြောင်းပြခဲ့တဲ့သတင်းပတ်ကဂျနီဗာမှာကျင်းပတဲ့လူခွင့်ရေးကောင်စီအစည်းအဝေးမှာလည်းဥရောပသမဂ္ဂကိုယ်စားလှယ်ကပြောသွားပါရရှင်
မရင်ချင်းတိုင်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်လက်ပြီးတော့ဒေတာရင်းကသတင်းတွေကိုတင်ပြပေးခြင်းပါတယ်ထိုင်းနိုင်ငံရဲ့စစ်အစိုးရခေါင်းဆောင်ကသတင်းသမားတွေသူ့ကိုအလိုမကျဖြစ်အောင်လုပ်တယ်ဆိုရင်ကွပ်မျက်ခံရလိမ့်မယ်လို့ဗုဒ္ဓဖူးနေကမှတ်ချက်ပေးလိုက်တာနဲ့ပတ်သက်ပြီးတော့ထိုင်းနိုင်ငံတွင်ကသတင်းမီဒီယာသမားတွေကသူတို့ရဲ့စိုးရိမ်မှုတွေကိုကြာသာရေးနေကဖော်ပြပါတယ်ဒီအကြောင်းကိုတော့ဗန်ကောက်မြို့ကနေပြီးတော့ VOA သတင်းတော့စတီဟာမန်သတင်းပေးပို့ထားတာကိုကိုတန်းထွအောင်ကတင်ပြပေးမှာဖြစ်ပါတယ်ရှင်
ထိုင်းဝန်ကြီးချုပ်ပရယုတ်ချန်အိုချာကကွပ်မျက်ရည်ကရိယာအသုံးပြုပြီးမီဒီယာကိုကင်တွယ်မယ်လို့ပြောလိုက်ပါတယ်။ဒါဟာဗုဒ္ဓဟူးနေ့တုန်းကသတင်းသမားတွေကိုပြိပခဖြစ်စေမဲ့အရာတွေကိုမဖော်ပြဖို့တတိပေးရင်ပြောလိုက်တာဖြစ်ပါတယ်။ဒီစစ်တပ်အကြီးအကဲဟာပြီးခဲ့တဲ့မေလတုန်းကထိုင်းနိုင်ငံကိုသွေးထွက်တန်ယူမရှိဘဲအာဏာသိမ်းခဲ့တာဖြစ်ပါတယ်။သူဟာအခုတော့အငိမ့်စားဗိုလ်ချုပ်ကြီးဖြစ်ပြီးပင်ကိုဇိုက်ကူကစိတ်ပြောင်းလဲမြန်ပါတယ်။ဒါအပြင်ထိုင်းနိုင်ငံကသတင်းတောက်တွေနဲ့မကြာခဏတွေ့ဆုံတဲ့အခါတွေမှာဟာတာရီပြောတတ်တယ်လို့စကားကိုချင်းချောက်တဲ့လေတန်နဲ့လည်းပြောတတ်ပါတယ်။တချို့ထိုင်းသတင်းသမားတွေကတော့သတိရှိလာပါပြီ။ဗုဒ္ဓဟူးနေ့တော့လေရင်ကွင်းမှာကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာဝန်ကြီးချုပ်ဖရာယွတ်ဟာမျက်နှာထားတင်းယုံတာမကဒေါသနဲ့အတန်တုံပြီးသတင်းတောက်တွေကိုစာရွက်တရွက်ပစ်ပေါက်ခဲ့ပါတယ်။အွန်လိုင်းပေါ်မှာနိုင်ငံရေးအကြောင်းဆွေးနွေးရေးသားသူ Success Siam Somvut ကတော့ဒီကွပ်မြင့်မယ်ဆိုတဲ့မှတ်ချက်ဟာစိတ်တကျစရာပါလို့ပြောလိုက်ပါတယ်။
Many people would probably say, oh yeah, it's just yet another military dictator going nuts. But
ဒူဒွန်မမကတော့ဟုတ်ပါပြီ။ဒါအာဏာရှင်နောက်တစ်ယောက်ခတ်ကြောင်ကြောင်ပြောတဲ့စကားပဲလို့ပြောမှာပါ။ဒါပေမဲ့သူ့ကိုကျွန်တော်တို့ကရည်စရာကောင်းတဲ့လူလို့မမြင်သင့်ဘူး။ကျွန်တော်တို့သူ့စကားလုံးတွေပေါ်လေးလေးနက်နက်တုံ့ပြန်တင်တယ်။ဘာပဲပြောပြောသူဟာတင်းမာစွာအုပ်ချုပ်နေတဲ့ဆရာအာဏာရှင်ပဲဆိုတော့ဝိပန္နာတို့စန့်ကျင်တာတို့ကိုလက်မခံဘူးလေ
ဝန်ကြီးချုပ်ပရာယုတ်ရဲ့ဒီနောက်ဆုံးနှိုးဆွလိုက်တဲ့မှတ်ချက်ဟာပုဂ္ဂလိကဦးစီးရဲ့နိုင်ငံပိုင်ရုပ်မြင်သံကြားလိုင်းတစ်ခုကသတင်းတောက်ကိုစစ်အရာရှိတွေနဲ့စကားပြောဖို့ရွေးခေါ်လိုက်ပြီးနိုင်ပိုင်းအကြမှာထွက်ပေါ်လာတာဖြစ်ပါတယ်အဲ့ဒီသတင်းတောက်ရဲ့အင်ဒိုနီးရှားနိုင်ငံကျွန်းတကျွန်းမှာရှိတဲ့ထိုင်းနိုင်ငံကအဖမ်းဆီးခံရတဲ့တင်္ဂါရဲနဲ့တေဆုံသွားတဲ့တင်္ဂါရဲတွေရဲ့ဒုက္ခနဲ့ပတ်သက်တဲ့အရေးသားချက်အပေါ်ဝန်ကြီးချုပ်ပရာယုတ်ကအလိုမကျဖြစ်နေတာပါသတင်းတောက်တွေဟာဒီပြဿနာကိုပုံကြီးမချဲတင်တယ်လို့နိုင်ငံအတွက်ဘလို့စိုးကျိုးတွေရှိလာမလဲဆိုတာထည့်သွင်းစဉ်းစားရမယ်လို့ဝန်ကြီးချုပ်ပရာယုတ်ကဆိုပါတယ်။လူကုန်ကူးမှုကိစ္စဟာထိုင်းနိုင်ငံအတွက်တာမကထိုင်းနိုင်ငံကစိုက်ပျိုးရေးနဲ့ငှားလုပ်ငန်းတွေပါဝင်တဲ့စီးပွားရေးကော်ပိုရေးရှင်းတွေအတွက်ပါထိလွယ်ရှလည်တဲ့အကြောင်းအရာတစ်ခုဖြစ်ပါတယ်။အမေရိကန်နိုင်ငံကြီးဝန်ကြီးဌာနက2014ခုနှစ်ရဲ့လူကုန်ကူးမှုအစီရင်ခံစာမှာတော့ထိုင်းနိုင်ငံကိုစီးရဲနိုင်ငံ၊အီရန်နိုင်ငံ၊မြောက်ကိုရီးယားနိုင်ငံတို့နဲ့ဒန်းတူအနိုင်ဆုံးအဆင့်ဖြစ်တဲ့အဆင့်3အုပ်စုထဲမှာထည့်သွင်းခဲ့ပါတယ်။ငါးလုံငန်းအေးကန်းစက်ရုံတွေမှာရှိတဲ့အလုပ်သမားတွေအပေါ်နှိပ်စက်ညှဉ်းပန်းတာတွေနောက်ပြီးငါးပန်းရင်ပေါ်မှာကျွန်းတွေကိုအသုံးပြုတာနဲ့ပတ်သက်ပြီးအစီရင်ခံစာတွေထွက်ပေါ်လာတဲ့အတွက်ထိုင်းငါးလုံငန်းကိုအဝါကက်ပြဖို့စဉ်းစားနေတဲ့ဥရောပတမကကတော့ထိုင်းနိုင်ငံကိုစစ်ဆေးခြင်းတွေပြုလုပ်နေပါတယ်။လာမယ့်နှစ်မှာပြုပြင်ပြောင်းလဲမှုတွေတကြေပြည့်မြတ်လှုပ်ဆောင်ပြီးရင်ရွေးကောက်ပွဲကျင်းပမယ်လို့ကတိပြုထားတဲ့ဝန်ကြီးချုပ်ဖရာယွတ်ဟာသတင်းတောက်တွေကြောင့်စိတ်အနှောက်အယှက်ဖြစ်ရတဲ့အတွက်ဗုဒ္ဓဟူးနေ့တုန်းကလိုပဲသတင်းတောက်တွေကိုအတိတ်ပဲမရှိတဲ့မိကုန်းနေမိတယ်လို့မကြာခဏဆွဆွဲလေးရှိပါတယ
် He speaks like a soldier and acts like a soldier
သူကစစ်သားတစ်ယောက်လိုပဲပြောဆိုတတ်ပြီးတော့စစ်သားတစ်ယောက်လိုပဲလှုပ်တတ်ပါတယ်ဒီဒဏ်တွေကိုသူမခံနိုင်ပါဘူ
းစစ်အုပ်ချုပ်ရေးလက်အောက်မှာသတင်းထိန်းချုပ်မှုတွေရှိတာကြောင့်ထိုင်းဝန်ကြီးချုပ်သူရဲ့စစ်တပ်ဥဆောင်တဲ့အစိုးရနဲ့တည်တည်ချာချာရွေးထားတဲ့ဥပဒေပြုရေးအဖွဲ့ဝင်တွေနဲ့ပတ်သက်ပြီးထိုင်းနိုင်ငံရဲ့ပြည်တွင်းမီဒီယာတွေမှာဝေဖန်မှုတွေကိုလည်းသိမကြားပါဘူးခင်ဗျာ
။ကိုတန်းထောက်အောင်ပြောပြပေးခဲ့တာဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံကအကျဉ်းစခန်းပြတဲ့အကြောင်းကိုလည်းတင်ပြပေးခြင်းပါတယ်။1985ခုနှစ်ကနေ1989ခုနှစ်အတွင်းနာမည်ဆိုးနဲ့ကြော်ကြားတဲ့ကမ္ဘောဒီးယားအကျဉ်းစခန် S21 မှာအကျဉ်းကျခံရတဲ့ထောင်ထဲချီတဲ့လူတွေအတွက်ရည်စူးပြီးတော့အမှတ်တရနေရာတစ်ခုကို March 26ရက်နေ့ကကမ္ဘောဒီးယားမှာစတင်ဖွင့်လှစ်ပြသခဲ့ပါတယ်။အဲ့ဒီအကျဉ်းစခန်းမှာပိုပေါလူသက်အစိုးရဟာလူအများအပြားကိုညှဉ်းပန်းနှိပ်စက်ပြီးတော့တတ်ဖြတ်ခဲ့ပါတယ်။ဒါကြောင့်အခုလိုမျိုးအမှတ်တရအထိမ်းအမှတ်ဖြစ်ပြသထားတာကိုလူအများအပြားကလက်ခံမိမဲ့အငင်းပွားမှုတချို့လည်းရှိတဲ့အကြောင်း VOA သတင်းတောက် Robert Carmichael ဖနွန်ပြည်မြို့ကနေပေးပို့ထားတဲ့သတင်းကိုတော့ကိုအောင်ကတင်ပြပေးပါမယ်ရှင်
။ Kamarush အစိုးရကလူအများအပြားကိုညှဉ်းပန်းနှိပ်စက်တတ်ဖြတ်ခဲ့တဲ့ဖနွန်ပြည်ကဒီပြတိုက်ကိုနှိမ့်စင်နေတိုင်းကမ္ဘာလက်ခီးသွားများပြားလာရောက်ကြည့်ရှုကြပါတယ်။စာတင်ချောင်းဖြစ်တဲ့ Two Slants ဆိုတဲ့ဒီပြတိုက်မှာဟိုတစ်ချိန်ကတော်လန်ရဲ့ရန်သူတွေပြစ်ရှိကြောင်းဝန်ခံဖို့ဒီနေရာမှာညှဉ်းပန်းနှိပ်စက်ခဲ့တာပါ။မလ26ရက်နေ့ကပြရိုက်ကိုဖွင့်လှစ်ရမှာအစိုးရတာဝန်ရှိသူတွေအလှရှင်တွေကုလသမဂ္ဂစီစဉ်ပေးထားတဲ့စစ်ရာဇဝတ်မှုခုံရုံးကအရာရှိတွေနဲ့တပ်ဖြတ်ခြင်းကိုခံခဲ့ရသူတွေရဲ့မိသားစုဝင်တွေတက်ရောက်ပါတယ်။ဒ ဒါပြင်အချင်းထောင်မှာအသက်ရှင်ကျန်ခဲ့သူအမျိုးသားနှစ်ဦးဖြစ်တဲ့လက်နေဆက်ပြင်သူချွန်းမိန်နဲ့အမှုပညာရှင်တဦးဖြစ်တဲ့ဘိုမန်းတို့လည်းဒီခန်းနာကိုတက်ရောက်ခဲ့တာပါအချင်းသားအာလုံးဒီပါအသက်ခံရပေမဲ့အချင်းထောင်အရာရှိဖြစ်သူရဲဘော်ဒွိုက်ကဒီနှစ်ဦးရဲ့အသက်ပညာကိုအသုံးချဖို့အသက်ရှင်ခွင့်ပေးခဲ့တာပါအချင်းထောင်ဦးစီးဖြစ်တဲ့ရဲဘော်ဒွိုက်ကို2012ခုနှစ်မှာတသက်တကြွန်းပြည်တံချမှတ်ခဲ့တဲ့စစ်ရာဇဝတ်မှုခုံရုံးမှာတည်ဆုံသူတွေရဲ့မိသားစုဝင်တွေကအထိတ်မှတ်ဗိမာန်တစ်ခုဆောက်လုပ်ပေးဖို့တောင်းဆိုခဲ့ကြပါတယ်အသက်ခံခဲ့ရသူတူဖြစ်ပြီးထင်ရှားကြော်ကြတဲ့ကမ္ဘောဒီးယားပမ္မခတူဖြစ်သူရဲ့ဇနီးအင်ဆွန်ဒီကအခုလိုအထိတ်မှတ်ကိုဆောက်လုပ်ပေးခဲ့တဲ့အတွက်ဝမ်းသာကြောင်းပြောပါတယ
်အလိုင်းနန်းမင်းနန်းဟာကတားယ
အခုလိုအထိတ်မှတ်နေရာတစ်ခုဆောက်ပေးလိုက်တော့ကျမတို့ခံစားမှုတွေကိုတက်တာစီပါတယ်ဒီနေရာမှာကမ္ဘောဒီးယားနိုင်ငံတဲကဘယ်နေရာမှာမဆိုတည်ဆုံးခဲ့သူတွေကိုအယူအသေးပြုဖို့အတွက်နေရာတစ်ခုတော့ရပါပြီ
S21 အကျဉ်းထောင်မှာတည်ဆုံးခဲ့သူပေါင်း12,000ကျော်ရဲ့နာမည်တွေကိုအထိတ်မှတ်ပေးမှန်ကိုဝန်ရံပြီးစိုက်ထူထားတဲ့ Marvel ကြောက်ပြားပေါ်မှာရည်ထူထားပြီးနောက်ဒါဟာအငင်းပွားစရာကိစ္စတစ်ခုဖြစ်လာတာပါ Kamar Rouge အစိုးရရဲ့ရာဇဝတ်မှုတွေကိုသူတည်တနာပြုဖော်ထုတ်နေတဲ့အဓိကအဖွဲ့အစည်းဖြစ်တဲ့ Cambodia မှတ်တမ်းဌာနရဲ့ညွှန်ကြားရေးမှူးရောက်ချန်းက S21 အကျဉ်းထောင်မှာတည်ဆုံးခဲ့သူ80ရာခိုင်နှုန်းဟာ Kamar Rouge အစိုးရထောက်ခံသူအဖွဲ့ဝင်တွေဖြစ်ပြီး20ရာခိုင်နှုန်းကသာမတရားတပ်ဖြတ်တာကိုခံရသူတွေဖြစ်တယ်လို့ဆိုရတယ်ဒီကြောက်ပြားပေါ်မှာထွင်းထားတဲ့နာမည်အလုံးဟာအကုန်ရောထွေးနေတယ်လို့လည်းသူကပြောပါရယ
် Very controversial memorial that's why I like the previous memorial it just
ဒီအစ်စ်ကတော့တော်တော်ကိုအငင်းပွားစရာကောင်းပါတယ်ကျွန်တော်ကတော့အဟောင်းကိုပဲကြိုက်ပါတယ်ဒီတစ်ခုကတည်ဆုံးခဲ့သူအတွက်ဆူတောင်းပေးဖို့နေရာတစ်ခုပဲဖြစ်ပါတယ်အခုလိုနာမည်တွေထိုးအထိတ်မှတ်နေရာဆိုပြီးလှုပ်လာရင်တော့မေးစရာတွေဖြစ်လာပါလိမ့်မယ်
ဂျာမနီကဒီအထိတ်မှတ်နေရာအတွက်ရန်မုံငွေချပေးခဲ့တာပါကမ္ဘောဒီးယားနိုင်ငံဆိုင်ရာဂျာမန်တန်အမတ်ဘာရွန်ယော့ခင်ဖွန်မာရှယ်ကအခုလိုငင်းခုန်ဖြစ်နိုင်ပေမဲ့ဒီလိုအခြေအနေမျိုးမှာဘယ်သူကအမှန်တကယ်မတရားခံခဲ့ရသူဘယ်သူကအစိုးရလူဆိုတာကိုခွဲခြားဖို့ခက်ခဲတယ်လို့ဆိုပါတယ
် So I feel personally feel that it was a wise decision not to try
ကျွန်တော်တူးချင်းအရာတော့ခွဲခြားတာတွေလုံးမနေတော့တာပိုကောင်းပါတယ်မတရားနင်းတာသူဘယ်သူဆိုတာတိသူတွေကခွဲခြားပေးလိုက်မယ်လို့ကျွန်တော်ယုံပါတယ်နောက်ဆုံးမှာတော့သူတို့အားလုံးနှိမ့်ဆက်ညှဉ်းပန်းမှုကိုခံသွားရသူတွေပ
ါဒါပေမဲ့လည်းဒီအထိတ်မှတ်နေရာဟာအတိတ်မှာဖြစ်ခဲ့တဲ့အယုတ်ဆိုးအကြီးတန်းမှုတွေကိုမေ့ပျောက်မသွားအောင်သတိပေးနေရဆိုတာကိုတော့အားလုံးကသဘောတူလက်ခံကြပါရခင်ဗျာ
ကိုအောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အင်္ဂါညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲအခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကတလှည့်ကြီးညာပေးပါမယ်ရှင်
အီရန်ရဲ့နျူကလ িয়ার အစီအစဉ်အတွက်မူပေါင်းတစ်ခုချမှတ်နိုင်ဖို့အင်ကာနေညာတကောင်ရန်ချင်းနောက်ဆုံးသတ်မှတ်ထားတာမို့ညှိနှိုင်းရေးမှုတွေဟာအပြင်းထန်သဘောတူညီချက်ရဖို့ချိုးပန်းနေကြပါတယ်။သူတို့ဟာဆွစ်ဇာလန်နိုင်ငံလူဇန်းမြို့မှာဆွေးနွေးနေကြတာဖြစ်ပြီးဒီသဘောတူညီမှုအတွက်သတ်မှတ်မယ်ကာလအီရန်ပေါ်မှာချမှတ်တဲ့စီးပွားရေးဒဏ်ခတ်မှုဘလောက်များရုပ်သိမ်းပေးရမယ်ဆိုတာနဲ့အီရန်ဘက်ကသဘောတူညီချက်ကိုတကယ်လို့ချိုးဖောက်လာရင်ဘာလုပ်မလဲဆိုတာနဲ့ပတ်သက်ပြီးဆွေးနွေးနေကြတာပါ။နိုင်ဂျီးရီးယားသမ္မတ Goodluck Jonathan နဲ့တိုက်ခန်ခေါင်းဆောင်တို့ရှင်ပြိုင်ခဲ့ကြတဲ့စနေနေ့သမ္မတရွေးကောက်ပွဲရလဒ်အတွက်ကြံနေသေးတဲ့မဲတွေကိုဒီကနေ့မှဆက်လက်ရေးတွဲနေကြပါတယ်။ရေးတွဲရမယ့်မဲဆန္ဒနယ်ကတိတ်ပြီးမကြံတော့ပါဘူး။ဆယ်စုနှစ်နဲ့ချီပြီးလက်နက်ကိုင်တိုက်ပွဲဝင်နေကြတဲ့တိုင်းဒေသလက်နက်ကိုင်တွေနဲ့မြန်မာဆိုးရတို့ကြားတနင်္ဂနွေလုံးပြစ်ခတ်ရစဲသဘောတူစာချုပ်မူကြမ်းကိုဒီကနေ့အင်ကာနေ့မှလက်မှတ်ရေးထိုးခဲ့နိုင်ကြပါတယ်။အစိုးရပြည်ထောင်စုငင်းချိုင်းလုပ်ငန်းကော်မတီနဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေတနင်္ဂနွေလုံးပြစ်ခတ်ရစဲညှိနှိုင်းဖွဲ့တွေရဲ့ခုနှစ်ကြိမ်မြောက်ဆွေးနွေးပွဲခုနှစ်မြောက်နေ့မှာတနင်္ဂနွေလုံးပြစ်ခတ်ရစဲသဘောတူညီချက်စရုပ်ထမူကြမ်းကိုသဘောတူညီချက်ရခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံမှာပြီးခဲ့တဲ့နှစ်စစ်တပ်အာဏာသိမ်းပြီးခရက်ကထုတ်ပြန်ထားတဲ့စစ်အုပ်ချုပ်ရေးကိုရုပ်သိမ်းဖို့ဘရင်စီမှာခွင့်ပြုချက်တောင်းထားပြီလို့ထိုင်းနိုင်ငံကိုအုပ်ချုပ်နေတဲ့စစ်ကောင်စီအကြီးအကဲကပြောဆိုလိုက်ပါတယ်။
သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီညနေခင်းရဲ့အစီအစဉ်ထုတ်လို့ရမှုကမက်ခင်ဖြူထွေးဖြစ်ပါတယ်စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Voidex ဇိုညက်ဖြစ်ပါတယ်ရှင်ကျမကတော့စုမမအခုအထုတ်လွှင့်နေတဲ့ Radio အစီအစဉ်ပြီးပြီးချင်းပါပဲ Radio ဒီ VOA ရဲ့ TV အစီအစဉ်ကို Asia Sub 7ဂျိုရူကနေပြီးတော့ဓာတ်ရိုက်ကြည့်ရှုနိုင်ပါတယ်ရှင်နောက်2နာရီအကြာည9နာရီကနေ10နာရီအထိလည်းထုတ်လွှင့်ပေးဖို့ရှိပါတယ်ဒါကြောင့်မို့လို့တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါရှင်ရရှိများအားလုံးရွှေလန်းချမ်းမြေပါစေ
This program has come to you from the Voice of America, Washington.